မြန်မာနိုင်ငံနောက်ဖက်ခြမ်းရခိုင်ပြည်နယ်မှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေကြောင့်အကူအညီပေးရေးဖွဲ့စည်းတွေလုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းမှုတွေဆက်လက်ထွက်ပေါ်နေပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်ဆဲတောမတ်ဆိုဟီကင်တာနာကလည်းဒုက္ခသည်တွေနဲ့လမ်းမမီတဲ့ဒေသကလူတွေအတွက်ကျန်းမာရေးရေနဲ့အစားအစာပါဝင်အရေးပေါ်အကူအညီတွေမပေးနိုင်တာကြောင့်စိုးရိမ်စရာဖြစ်ရတဲ့အကြောင်းတင်းလာနေကပဲပြောဆိုခဲ့တာပါကျမရဲ့အကူအညီတွေမပေးနိုင်တဲ့အတွက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့လူပေါင်း3,400,000နဲ့ပြင်ပမှာနေထိုင်သူ9,000,000လောက်အတွက်အခက်အခဲတွေရင်ဆိုင်ရလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။တင်းလာနေမှာပဲဗြိတိန်နိုင်ငံကြားရေးယူအာရှရေးရာဝန်ကြီးဟူဂိုဆွာယားကလည်းမြန်မာတပ်မကြီးကိုဆင့်ခေါ်ပြီးမလနောက်ပိုင်းစစ်တွေမျိုးကတိုက်ခိုက်မှုတွေကြောင့်ပြောင်းရွှေ့ခဲ့ကြရတဲ့ NGOs တွေကိုအမြန်ဆုံးပြန်ဝင်ခွင့်ပေးဖို့တောင်းဆိုခဲ့တာပါ။ရခိုင်ပြည်နယ်တွေကရိုဟင်ဂျာလူနည်းစုတွေရဲ့အခြေအနေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်ကြောင်းလဲဝန်ကြီးဆွာယားကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကင်တာနာကတော့မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအချိန်သကောင်းစေးခောက်ယူတဲ့အစီအစဉ်မှာရိုဟင်ဂျာတွေဖြစ်စီးရင်သွင်းခွင့်မပြုဖို့အစိုးရရဲ့ဆုံးဖြတ်ချက်ဟာအခြေခံလူ့ခွင့်ရေးကိုချိုးဖောက်တာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြခဲ့ပါတယ်။